တစ်ဆက်တည်းမှာပဲဆီယနာတိမ့်မှုနောက်ပိုင်းဆက်ဆက်ပေါ်ပေါက်လာတဲ့တိုက်ပွဲတွေအခြေအနေကိုလည်းတင်ပြပေးပါမယ်။ကရင်အမျိုးသားလွတ်မြောက်ရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေကကော့ဂရိတ်မြို့နယ်တွင်မှရှိတဲ့စစ်ကောင်စီရဲ့ခမာယာ990ကျိတ်စခန်းကိုသိမ်းပိုက်လိုက်ပါတယ်။ KNU တပ်မဟာတုံထင်းချုံရညောင်လေးပင် KI မှာတော့စက်တင်ဘာလ21ရက်နေ့မှာစစ်ကောင်စီကဘုံကျဲတိုက်ခိုက်ပါတယ်။မအီအီမှာသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်တွင်မှစစ်ကောင်စီတပ်ကရင်မျိုးသားလူမျိုးရေးတက်နဲ့ဒေါနာစစ်တောင်း SOG ပူပေါင်းတက်ဖွဲ့တို့ဟာကော့ဂရိတ်မြို့နယ်ထဲမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်ကောင်စီရဲ့စခန်းကြီးတစ်ခုဖြစ်တဲ့ခမရ990ကျိတ်စခန်းကိုသိမ်းပိုက်ခဲ့ကြောင်းကရင်မျိုးသားအစည်းအရုံးရဲ့သတင်းနဲ့ပြန်ကြားရေးဌာနဒုတိယတာဝန်ခံစောရွာခွေတူးကအခုလိုပြောပြပါတယ်
။20ရက်နေ့ကကျွန်တော်ဒီကော့ဂရိတ်မြို့နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းအခုပေါ့ကျေးဇူးခံလို့ခေါ်ရပါတော့။အဲမမေကကျွန်တော်ကျန်နေတဲ့တိုင်းဆက်ရှိတဲ့ဒေါနာစီကြောင့်ပူပေါင်းမှုတွေကတက်ခဲ့တည်ပါပေါ့နော်။အဲစခန်းတစ်ခုလုံးတော့ကျွန်တော်ဟိုတင်ပိုက်နိုင်တယ်လို့နော်။စခန်းကြီးရဲ့စေတူညရှိပြီပေါ့နော်။ဒီကအဲ့ဒါတိတ်တိတ်နဲ့ပါလာ
။ဆီလက်နဲ့တင်နဲ့လက်နဲ့ကြီးကြီးစံနေတိတ်စီမိခဲ့သလိုစခန်းတိုက်တိုက်ပွဲမှာတော့စစ်ကောင်စီတပ်သား9ယောက်ကြာဆုံးပြီးဒဏ်ရာနဲ့ဖမ်းမိသူ2ဦးရှိခဲ့တယ်လို့လည်း KNU ကပြောပါတယ်။ဒီကြိတ်စခန်းကိုအောက်ဂုတ်လ10ရက်နေ့ကစပြီးပိတ်ဆို့ပြီးရိတ်ခါဖြတ်ကတိုက်ခိုက်ခဲ့တာကြောင့်စခန်းတစ်ခုလုံးကိုတိမ့်ပိုက်နိုင်ခဲ့တာဖြစ်တယ်လို့လည်းကရင်မျိုးသားအစည်းအရုံးကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီသတင်းနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတုံ့ပြန်တာမရှိသေးပါဘူး။စက်တင်ဘာလ21ရက်နေ့မှာပဲ KNU တပ်မှ3နယ်မြေမှာတော့စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေလုပ်သွားတာရှိတယ်လို့လည်းပြောပါတယ်
။အဲမနစ်ကဟိုမစတဲ့နေမှာတော့ဒီတစ်ခါလေမကြီးတက်လာတယ်ပေါ့နော်။ဒီတက်လာပြီးတော့ဒီကြီးကတော့ဒီအဲလေကြောင်းတိုက်ခိုက်မှုလုပ်သွားတာပေါ့နော်။အခုလောလောဆယ်ကတော့စစ်ကောင်စီဒီတက်ဆွထားတဲ့တချို့နေရာကတော့ဒီစစ်ကောင်စီကတော့လေကိုအသုံးပြုပြီးတော့ဒီစစ်သားတွေတနင်္လာနေ့ခါကလာပြည်တော်ရရှိပါတယ
်။စက်တင်ဘာလ20ရက်နေ့လုံးကလည်းကြောက်ကြီးမြို့နယ်ထဲကိုလေရင်နှစ်စင်းနဲ့လာရောက်ပြီးကျေးရွာတွေကိုလေရင်နဲ့၃ချိန်လာရောက်ပစ်ခတ်ခဲ့ပါတယ်။တပ်မ3နယ်မြေညောင်လေးပင်ခရိုင်ထဲမှာလေကြောင်းတက်ခဲမှုတွေနေ့စဉ်ပြီးပါလုံနေတဲ့အတွက်ဒေသခံ2000ကျော်ဟာတောတောင်တွေထဲမှာပဲထွက်ပြေးတိမ်းရှောင်နေရတယ်ဆိုပြီးဒုက္ခသည်တွေကိုအခုညီပေးနေသူတွေကပြောပြကြပါတယ်ရှင်။